2019ခုနှစ်အော်စကာရုပ်ရှင်ထူးချွန်ဆုအတွက်ရထားခံရတဲ့စာရင်းတွေထွက်လာတာမှာဂီတနောက်ခံရုပ်ရှင်ဇာတ်ကားမျိုးစားဖြစ်တဲ့ La La Land ကစုစုပေါင်းစုအမျိုးအစား14ခုအတွက်ရထားခံရပါတယ်။အဲ့ဒီအထက်မှာအကောင်းဆုံးဇာတ်ကားစုဒါရိုက်တာစုမင်းသားနဲ့မင်းသမီးစုတွေလည်းပါပြီး1998ခုနှစ်ကစုအများဆုံးရထားခံရဘူးတဲ့ Titan နဲ့ရုပ်ရှင်ဇာတ်ကားနဲ့အရေးအတွက်အတူတူရထားခံရတာပါ Moonlight ဇာတ်ကားကလည်းအကောင်းဆုံးဇာတ်ကားစုအကောင်းဆုံးအမျိုးသားနဲ့အမျိုးသမီးဇာတ်ပုစုနဲ့ရိုက်တာစုတွေအပါအဝင်စုအမျိုးအစား၈ခုအတွေ့ရထားခံရပြီးဒုတိယလိုက်ပါတယ်အကောင်းဆုံးဇာတ်ကားစုဖြစ်ရထားခံရတဲ့နောက်ထပ်ရုပ်ရှင်တွေကတော့ Arrival, Fences, Hacksaw Ridge, Hell or High Water, Hidden Figures, Lion နဲ့ Manchester by the Sea ဇာတ်ကားတွေဖြစ်ပါတယ်အကောင်းဆုံးဇာတ်ကားစုရဖို့တည်ပြနေတာကတော့ La La Land ဇာတ်ကားပါအကောင်းဆုံးမင်းသားစုအဖြစ်တည်ပြနေသူ2ဦးက Fences ဇာတ်ကားက Denzel Washington နဲ့ Manchester by the Sea ဇာတ်ကားက Casey Affleck တို့ပါအကောင်းဆုံးမင်းသမီးစုအဖြစ်တည်ပြနေသူတွေက Levin ဇာတ်ကားကမင်းသမီး Ruth Negga နဲ့အမေရိကန်သမ္မတဟောင်း John F. Kennedy ရဲ့ဇနီးဖြစ်သူ Jacqueline Kennedy အကြောင်းရိုက်ထားတဲ့ Jackie ဇာတ်ကားကမင်းသမီး Natalie Portman တို့ဖြစ်ပါတယ်။သူတို့နဲ့အပြိုင်ရထားခံရတဲ့အထက်မှာ La La Land ဇာတ်ကားက Emma Stone နဲ့ Florence Foster Jenkins ဇာတ်ကားက Oscar ၃ဆုရှင်မင်းသမီးကြီး Meryl Streep တို့ပါဝင်ပါတယ်။